အမေရိကန်ပြည်တော်စုမှပြီးခဲ့တဲ့ရက်ပိုင်းတွင်ကိုဗစ်ရောဂါကူးစက်မှုတိတိတသားပြန်တိုးလာတာဟာအထူးသဖြင့်တော့အသက်35နှစ်အောက်လူငယ်တွေကြားနှာခေါင်းစီးတက်ရမယ်ခက်ခွက်ခွာနေရမယ်ဆိုတဲ့ရောဂါတားဆီးရေးဆိုင်ရာသတိပေးချက်တွေကိုလိုက်နာမှုရှိတာကြောင့်လို့ဆိုပြီးဒုသမ္မတမိုက်ဖန့်စ်ကတင်းငွေတွေကပြစ်တင်ဝေဖန်လိုက်ပါတယ်ဒီအချက်ကညင်းလို့မရကြောင်း CBS ရုပ်သံသတင်းဌာနရဲ့ Face the Nation အစီအစဉ်မေးမြန်းခန်းမှာဖန့်စ်ကပြောကြားသွားတာပါအမေရိကန်မှာတနေ့ကိုလူ9သိန်းယောဂပိုးရှိမရှိစစ်ဆေးပေးနေပြီးစီးပွားရေးလုပ်ငန်းတွေပြန်ဖွင့်နေချိန်မှာပြည်ထောင်စုအဆင့်တတ်မှတ်ထားတဲ့သတိပေးချက်တွေကိုအမေရိကန်လူငယ်တွေကြားမလိုက်နာကြဘူးလို့သူကပြောသွားတာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းတောင်ပိုင်းဖလော်ရီဒါ၊တက္ကဆက်၊အရီဇိုနာပြည်နယ်တွေမှာကူးစက်မှုတိတိတသားတိုးခဲ့တာဖြစ်ပါတယ်ဒါကြောင့်လာမယ့်သတင်းဖတ်တဲ့ဖလော်ရီဒါနဲ့အရီဇိုနာပြည်နယ်တွေကိုတွားရောက်ဖို့ရှိတဲ့သူ့ရဲ့နိုင်ငံရေးခီးစဉ်တွေကိုဖျက်သိမ်းခဲ့ကြောင်းဒုသမရဖန့်စ်ကပြောကြားပါတယ်ခင်ဗျာ